Ivory Coast နိုင်ငံမှာတဖြည်းဖြည်းကြီးမားလာနေတဲ့နိုင်ငံရေးပြဿနာတွေကိုကြားဝင်ပြီးဖြေရှင်းပေးဖို့အတွက်အရင်တောင်အာဖရိကသမ္မတဟောင်းတာဘို MBG ဟာ Ivory Coast နိုင်ငံကိုဒီကနေ့ရောက်ရှိနေပြီဖြစ်ပါတယ်။ပြီးခဲ့တဲ့အပတ် Ivory Coast သမ္မတရွေးကောက်ပွဲမှာပါဝင်အရွေးခံခဲ့သူ2ဦးစလုံးကသမ္မတအဖြစ်နဲ့ကျန်းသစ္စာကျင်းဆုပ်ခဲ့ကြပြီးတဲ့နောက်တနေ့မှာပဲ Mr. MBG ဟာ Ivory Coast မြို့တော်အဘိုင်ဂျန်ကိုရောက်လာတာပါ။ရွေးကောက်ပွဲကော်မရှင်ကသမ္မတ Laurent Gbagbo ကိုမဲဆူဆူပေါင်း58ရာခိုင်နှုန်းနဲ့အနိုင်ရခဲ့တယ်လို့ကြေညာခဲ့တဲ့နောက်မှာသူကသမ္မတအဖြစ်နဲ့ကျန်းသစ္စာကျင်းဆုပ်ခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ဟာအစောပိုင်းမှာအတိုက်ခံခေါင်းဆောင် Alexander Wardera ကိုအနိုင်ရသူဖြစ်နဲ့ကြေညာခဲ့ပါတယ်။ကုလသမဂ္ဂပြင်သစ် American EU ဥရောပသမဂ္ဂနဲ့ AU Africa သမဂ္ဂတို့က Mr. Wardera သမ္မတအဖြစ်ရွေးကောက်တင်မြှောက်ဖို့နဲ့ဒါကို Mr. Gbagbo ကလက်ခံဖို့အတွက်တောင်းဆိုနေပါတယ်။ AU Africa သမ္မတကဆက်လွတ်ခဲ့တဲ့ Mr. MPK ဟာ Mr. Wardera နဲ့ရော Mr. Gbagbo နဲ့ပါတနင်္ဂနွေနေ့မှာတွေ့ဆုံမှုအတွက်စီစဉ်ထားပါတယ်။